နိုဝင်ဘာလတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာဝါနဲ့မိုင်းလာလက်နက်ကင်အဖွဲ့တွေထိန်းချုပ်ရနယ်မြေတွေအပါအဝင်တိုင်းရင်းသားဒေသတချို့မှာရွေးကောက်ပွဲကျင်းပနိုင်မဲ့အလားအလာနှေးပါနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစော်ပါ UWSA ခေါ်ဝါပြည်သွေးစည်းညွှန်ကြီးတက်မတော်နဲ့မိုင်းလာအဖွဲ့လိုလူတီများတဲ့ NDAA ခေါ်အမျိုးသားဒီမိုကရေစီသွေးစည်းညွှန်ကြီးတက်မတော်ထိန်းချုပ်ရဒေသတွေမှာဒီနှစ်မှာလဲရွေးကောက်ပွဲတွေကျင်းပဖို့မြေမယာအခြေအနေတွေဖြစ်နေပါတယ်အထူးဒေတာနှစ်နဲ့အထူးဒေတာလေးဖြစ်သတ်မှတ်ထားတဲ့ UWSA ထိန်းချုပ်ရာဝါကိုပိုင်အုပ်ချုပ်ခွင့်ရဒေတာကမြို့နယ်၄မြို့နယ်နဲ့မိုင်းလာအဖွဲ့ကထိန်းချုပ်ထားတဲ့ကျိုင်းတုံခရိုင်မိုင်းလာမြို့နယ်တွေမှာပြီးခဲ့တဲ့2010နဲ့2015မှာလဲရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးဒီနှစ်ဖေဖော်ဝါရီလကုန်ပိုင်းကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းဟာ UWSA ထိန်းချုပ်ရာမြို့နယ်၄မြို့နယ်မှာရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ပန်ဆန်းမြို့ကိုတွားရောက်ဆွေးနွေးခဲ့ပေမဲ့လောလောဆယ်မှာနိုင်ငံရေးပါတီအများစုကဒီဒေသမှာအမည်စရင်တင်သွင်းထားတာမရှိပါဘူးဒီနှစ်အစောပိုင်းမှာဝါနိုင်ငံရေးပါတီ၃ပါတီပူးပေါင်းဖွဲ့စည်းလိုက်တဲ့ဝါအမျိုးသားပါတီအနေနဲ့လည်းဒီ၄မျိုးနယ်မှာအမည်စရင်တင်သွင်းတာမရှိသလိုအခြားပါတီတွေလည်းတင်သွင်းတာမကြားသိရကြောင်းဝါအမျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးဆမ်ဆောင်ကားက VOA ကိုအခုလိုပြောပါတယ်။အ
ဲ့မျိုးနယ်ဒီကျတော့ကော်မရှင်ကတော့လက်နက်ကင်ဖွဲ့နယ်လည်းသူညှိနှိုင်းခဲ့ပြီးလက်နက်ကင်ဖွဲ့ကသူပြီးတော့လုံနိုင်အကူညီပေးမယ်လို့တော့ပြောတယ်။ဒါပေမဲ့အခုတချို့တော့အဲ့ဒီမှာရှောက်လာတင်နဲ့ပါတီတွေလည်းကျွန်တော်မတွေ့ရတော့ပါတီကြီးတွေကအဆနဲ့လျှောက်သွားတင်ထားတာကျွန်တော်မကြောက်အဲ့ဒါကြောင့်မလို့ကျွန်တော်ပါတီအနေနဲ့ကဝင်ရောက်ရှင်ပြိုင်ဖို့လဲတော်တော်လေးခက်ပါတယ်နော်အဲ့ကြောင့်ကျွန်တော်အဲ့ဒီမှာလဲပြိုင်ဖို့တော့မရှိတော့ဘူးထင်တယ်အခုအစီအစာဖုန်းကတော့ကျွန်တော်ဝတိုင်းမှာကိုပါမြို့နယ်မှာ၃နေရမြန်မာမှာ၃နေရနောက်ပြီးတော့မှအမျိုးသားလှုပ်တော်လဲကျွန်တော်ဝင်ရောက်ရှင်ပြိုင်မယ်အဲ့9နေရတော့တေချာတလောက်တော့ရှိပါလေနော်
ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းက6မြို့နယ်မှာဟိုပန်နဲ့မမန်းကအစိုးရထိန်းချုပ်ထားပြီးပန်ဝိုင်မိုင်းမော်နားဖန်နဲ့ပန်ဆန်းခေါ်ပန်ခမ်းမြို့နယ်တွေကတော့ UWSA ကထိန်းချုပ်ထားတာပါဝါမျိုးသားပါတီဟာဝါမျိုးသားစည်းလုံးညီညွတ်ရေးပါတီဝါဒီမိုကရက်တစ်ပါတီနဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီတို့ပူးပေါင်းတည်ထောင်ထားတာဖြစ်ပြီးလောလောဆယ်ကျိုင်းတုံတာချီလိတ်တန်ရမိုင်းရှူမိုင်းပြင်စတဲ့မြို့နယ်တွေမှာကိုယ်စားလှယ်ရရှိရေးအတွက်ဆောင်ရွက်နေစေဖြစ်ပါတယ်ရှမ်းပြည်နယ်အတွင်းကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအနေနဲ့လည်း UWSA ထိန်းချုပ်ရာမြို့နယ်၄မြို့နယ်အပါအဝင်မိုင်းလာအဖွဲ့ကော NDAA ထိန်းချုပ်ရာမိုင်းလာမြို့နယ်မှာလည်းဝင်ရောက်ရှင်ပြိုင်ဖို့မတေချာကြောင်း SNLD ပါတီတွဲပက်အထွေထွေတွင်ရင်မှုတစ်ဆိုင်းကျော်ညွန့်ကပြောပါတယ
်မတော်ဆဲတော့ UET ကမြို့330လုံးကိုကျင်ညာထားတဲ့တွေ့မယ်အဲ့ဒီနေရာရွေးကောက်ပွဲကျင်းပဖြစ်ဖို့မဖြစ်ဖို့ဆိုတာကျွန်တော်တော့သိမတေချာသေးဘူးဗျာနည်းနည်းအနည်းကမှပဲသူတို့ပြန်ကျင်ညာမလားဗျာတော့ရှိနေတော့ဗျာအဲ့ဒီနေရာတွေကတော့ကျွန်တော်နဲ့အလန်းဝေးတယ်ဗျာအဲ့တော့ကျွန်တော်တို့လောလောဆယ်တော့မရှိဘူးဗျာဟာဒေတာမှနေတဲ့လူတွေရဲ့ဟောပေါ့ပုံတင်တော့ဘာလို့ကအခုဒီအခက်အခဲအများရှိရလဲကျွန်တော်တို့ကြားသလောက်ပေါ့လေဟောအဲ့ဒါမရှိဘဲနဲ့ကျွန်တော်ဘယ်လိုမဲပေးကြမလဲဆိုတဲ့ကိစ္စပေါ့မိုင်းလာကြတော့လေသူကတိတ်တော့မသေးချောက်ဗျပြီးခဲ့ခေါက်ကမလုပ်ဘူးလေမိုင်းလာလေ
ပြည်တော်စုရွေးကောက်ပွဲကော်မရှင်နေနဲ့မဲဆန္ဒနယ်မြေစီးရင်ထုတ်ပြန်ရမှာဝါနဲ့မိုင်းလာဒေတာတွေကိုပါထည့်သွင်းထားတာပါဝါကိုပိုင်အုတ်ချုပ်ခွင့်ရဒေတာမှာဝါရှမ်းလာဟုအခါစတဲ့တိုင်းရင်းသားတွေစုပေါင်းနေထိုင်ပြီး LNDP ခေါ်လာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကလည်းဝါဒေတာက၄မျိုးနဲ့မှာကိုစလဲအမည်တင်သွင်းထားတာမရှိပါဘူးနိုင်ငံရေးလေးလာတုံးသက်သူဥမမောင်ဆိုးကတော့ရှမ်းပြည်နယ်55မြို့နယ်အနက်ကဒီ5မြို့နယ်မှာတော့ရွေးကောက်ပွဲကျင်းပဖို့အလားအလာနေကြောင်းအခုလိုတုံးသက်ပြောဆိုပါတယ
်ကျွန်တော်ဒီလောက်ကတော့2010ရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာရော UWSA ခေချုံနယ်မြေဖြစ်တဲ့ဝါကိုပိုင်အုတ်ထွေတောင်းက4မြို့နယ်ရောကျွန်တော်ရှမ်းရှိရမိုင်းလားမြို့နယ်စုစုပေါင်း5မြို့နယ်ရွေးကောက်ပွဲမလုပ်ခဲ့ဘူးဗျာဒါတစ်ချက်ပေါ့ဒုတိယတစ်ချက်အနေနဲ့ပြောရင်လက်ရှိရွေးကော်ကသွားပြီးဆွေးနွေးတာကတော့မိုင်းလားမပါဘူး။ဟုတ်တော့ပါ။ဒါပေမဲ့ဒီဒေသတွေကလက်ရှိအစိုးရရဲ့အုတ်ချုပ်ရေးရန်နေရာမရှိတဲ့ဒေသတွေဖြစ်ပါတယ်။အဲ့တော့လက်ရှိအစိုးရရဲ့အုတ်ချုပ်ရေးရန်နေရာမရှိဘဲနဲ့ရွေးကောက်ပွဲလုပ်ဖို့ဆိုတာကတော့ကျွန်တော်ကတော့မဖြစ်နိုင်ဘူးပဲထင်ပါတယ်။
အမည်မဖော်လို့တဲ့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးကတော့ UWSA ထိန်းချုပ်ရာ၄မြို့နယ်မှာမဲစင်းရင်ပြုစုလို့မရသေးကြောင်းနဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းက၂မြို့နယ်မှာသာရွေးကောက်ပွဲကျင်းပနိုင်ပွဲရှိကြောင်းပြောပါတယ် ဒီသတင်းနဲ့ပတ်သက်ပြီးရူဒူအက်စီအာပြောရေးဆိုခွင့်ရှိသူကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့2021ရွေးကောက်ပွဲကာလမှာတော့ရှမ်းပြည်နယ်က9000မြို့နယ်မှာဝါနယ်မိုင်းလာဒေတာက9မြို့နယ်အပြင်ကျေးသီးနယ်မိုင်းရှုမြို့နယ်တွေမှာပါလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပနိုင်တာမရှိခဲ့ပါဘူး။ကျွန်တော်မိုးစောပါရန်ကုန်ကနေသတင်းပေးပ